ရင်းသားဒုက္ခသည်တွေမြန်မာနိုင်ငံမှာအတူရှင်တွဲနေနိုင်အောင်လုပ်ပေးဖို့စံတမြန်မာအစိုးရမှရှိကြောင်းပြသဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကတန်ကြားလိုက်ပါတယ်။ရင်းသားပြဿနာကိုငြိမ်းချမ်းစွာနဲ့ရည်ရှိအတွက်ဖြေရှင်းဖို့အချက်၄ချက်ကိုလည်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကဒီအမေရိကန်စံတော်ချိန်ပေါက်ကြာနေ့မှာပဲကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြသွားခဲ့တာပါ။အဲ့ဒီညီလာခံမှာပဲတရုတ်နိုင်ငံသားရည်ဝန်ကြီးဝမ်ယီကတော့ရူရင်ကြရီဌာနေပြန်ရေးအတွက်လက်တွေ့ကြတဲ့အကူအညီတွေပေးဖို့ပြောခဲ့ကြတာပါအပြည့်စုံကိုဒေါက်တာမျိုးသက်ကပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါမတ်ခွန်နေနေကမှာကျင်းပနေတဲ့84ဒီနောက်ကုလသမဂ္ဂအထွေထွေညီလာခံမှာစက်တမ29တောက်ကြနေတာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကရူရင်ကြရီဌာနေပြန်ပို့ရေးနဲ့ပတ်သက်ပြီးတော့ရည်ရှိအတွက်ဖြေရှင်းဖို့အချက်၄ချက်ပါတဲ့အဆိုပြုချက်ကိုတင်ပြခဲ့တာပ
ါ Today I would like to reiterate some of the proposals First Myanmar must manifest clear political will supported by concrete actions for sustainable
ရင်းနှီးမြှှင့်ပြခဲ့တယ်လို့ပဲဒီကနေ့ချက်ကျွန်မထပ်ပြီးတော့တင်ပြခြင်းပါပဲပထမအချက်အနေနဲ့ Rangers မြန်မာအတိုင်းပိုင်းနဲ့ရေရှိအတူရှင်တွဲနေထိုင်ရေးအတွက်နိုင်ငံရေးအဆန္ဒရှိကြောင်းမြန်မာဘက်ကရှင်းရှင်းလင်းလင်းပြသပြီးခိုင်ခိုင်မာမာလုပ်ပြဖို့ပါလို့ဆက်ကြံကနေတဆင်ပြောဆိုသွားတာပါဒုတိယချက်ကတော့ Ranger တွေကယုံကြည်မှုတိစောက်ပေးဖို့အတွက်ခွဲခြားဆက်ဆံမှုတွေမလုပ်သေးခွဲခြားတဲ့ဥပဒေတွေဖျက်သိမ်းဖို့နဲ့ရခိုင်ပြည်ပိုင်းကို Ranger ကိုယ်စားလှယ်တွေတောရောက်ချုပ်ချုပ်ခွင့်ပေးဖို့ဖြစ်ပါတယ်တတိယအချက်အနေနဲ့ကတော့ Ranger တွေရဲ့လုံခြုံစိတ်ချရည်ကိုအားမခံဖို့ရခိုင်ပြည်နယ်တွေကနိုင်ငံတကာအဖွဲ့တွေအရက်ဖက်စောင့်ကြည့်ရေးချထားပေးဖို့ဖြစ်ပြီးသတုထအချက်ကတော့နိုင်ငံတကာအတိုင်းအဝိုင်းတွေနဲ့ Ranger ပြည်ထောင်စုအကြောင်းရင်းကိုထုတ်ပေါ်ပြောဆိုပြီးကျူးလွန်သူတွေပြစ်ဒဏ်ခံရစေဖို့အတွက်လှုံ့ဆော်ပေးဖို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကပြောကြားခဲ့တာဖြစ်ပါတယ်။ Ranger ဒုက္ခသည်တွေဟာမြန်မာနိုင်ငံမှာလုံခြုံမှုလွတ်လပ်မှုတွေမရှိတဲ့အတွက်မပြောင်းနိုင်ကြတာဖြစ်ပြီးဒါကိုနိုင်ငံတကာအတိုင်းအဝန်ကနားလည်ဖို့လဲတန်ကြားခဲ့တာပါ။ Ranger ဒုက္ခသည်ပြဿနာဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွက်ဆိုးဆိုးဝါးဝါးတက်ရောက်မှုရှိနေတာမို့ဒီဒုက္ခသည်ပြဿနာကိုနိုင်ငံတကာကဝန်ဝင်ဖြေရှင်းပေးကြဖို့လဲဝန်ကြီးချုပ်ဟာစီနာကပြောကြားခဲ့ပါတယ်။82ချိန်နောက်ကုလသမဂ္ဂအထွေထွေညီလာခံလုံးကတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကအချက်၅ချက်ပါအဆိုပြုချက်ကိုတင်သွင်းခဲ့တာဖြစ်ပြီးအဲ့ဒီထဲမှာရခိုင်ရေးဖြေရှာတဲ့ Kofi Annan Commission ရဲ့အကြံပြုချက်တွေကိုအပြည့်အဝအကောင့်ထဲပေါ်ပေးဖို့ပြင်ရခိုင်ပြည်နယ်ထဲမှာကုလသမဂ္ဂနဲ့တွဲပြီးအရက်ဘက်ကစောင့်ကြည့်နိုင်တဲ့ဘေးကင်းတဲ့ zone အဖြစ်ဖန်တီးပေးဖို့ပါတင်ကြားခဲ့တာပါ။ဒါပြင်ရခိုင်ပြည်နယ်နဲ့အကြံဖက်မှုတွေရဆိုင်ဖို့ကုလသမဂ္ဂအတွင်းမှုချုပ်ကမြန်မာနိုင်ငံနဲ့အချက်လက်ရှာဖွဲ့ချက်ချင်းစီလို့ဖို့နဲ့ Ranger တွေနဲ့ပြန်ရေးလှုံ့ဆော်ဖို့ပါပါဝင်ပါတယ်။Next 84ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကြီးမှာပဲမလေးရှားဝန်ကြီးချုပ်မဟာဒီယာမိုဟာမက်ကတော့ကမ္ဘာတစ်လုံးပြဿနာတွေထဲမှာအိုးအိမ်ပြောင်းရွှေ့အခြေချသူတွေရဲ့အခြေအနေဟာတိတ်ကိုဆိုးရွားနေကြောင်းနဲ့ဒီထဲမှာ Ranger ရဲ့အခြေအနေကအဆိုးဆုံးဖြစ်ပြီးကုလသမဂ္ဂကအရေးယူဆောင်ရွက်ဖို့ပြတ်ကွက်နေတယ်လို့ဝေဖန်ခဲ့ပါတယ်
။ Mr. President, I must again refer to the fate of Rohingyas in Myanmar.Many colonies of the
West. တပါတိကြီးခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံကရိုဟင်ဂျာတွေကိုဥပမာပေးပြီးပြောချင်ပါတယ်။အနောက်နိုင်ငံတွေရဲ့ကိုလိုနီဖြစ်ခဲ့တဲ့နိုင်ငံအများပြားဟာလွတ်လပ်ရေးရသွားတဲ့အခါမှာသူတို့နိုင်ငံသားမဟုတ်သူတွေကိုမောင်းထုတ်လို့လက်ရှိကြပါတယ်။ဒီအထက်မှာမြန်မာနိုင်ငံလောက်ဆိုးရတဲ့နိုင်ငံတော့မရှိပါဘူးလို့မလေးရှားဝန်ကြီးချုပ်ကပြောသွားတာပါဒီလိုရက်ဆက်မှုတွေကိုဟန့်တားဖို့အတွက်အကူအညီကင်းမဲ့နေတာဟာကုလသမဂ္ဂရဲ့ဆွမ်းအားနဲ့လှုပ်ဆောင်နိုင်မှုကိုရော့ပါစေတာပဲလို့လည်းဝေဖန်ခဲ့ပါတယ်ဒီတောက်ကြနဲ့ကုလသမဂ္ဂအထွေထွေညီလာခံမှာပဲတရုတ်နိုင်ငံတော်ကောင်စီဝင်ဖြစ်တဲ့တရုတ်နိုင်ငံသားဝန်ကြီးဝိုင်းကြီးကတော့ရိုဟင်ဂျာတွေထားနေတဲ့အတွက်လက်တွေ့ကျတဲ့အကူအညီတွေပေးဖို့တောင်းဆိုခဲ့ပါတယ
်မြန်မာ and BangladeshWe see mediation efforts of China have reached a new common understanding on accelerating the work for the return of displaced.
ဒီနေ့ငယ်ကြေးဝင်ကြီးဝိုင်းကဘာသာပြန်ကနေတဆင့်ပြောသွားတာပါ။အိုးအိမ်ပြောင်းရွှေ့နေထိုင်ချသူတွေဌာနေပြန်ရင်းနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်နဲ့မြန်မာတို့ကြားလှုပ်ဆောင်နေမှုမှာတရုတ်ရဲ့ဂျာဝင်ဆောင်ရွက်ပေးခဲ့မှုကြောင့်အခုနှစ်နိုင်ငံကြားဘုံသဘောတူညီမှုအစ်စ်တွေရခဲ့ကြောင်းဒီကိစ္စအောင်မြင်လှုပ်ဆောင်နေတာဟာတိတ်မလွယ်တော့ကြောင်းဒါပေမဲ့ပြဿနာအတွက်အဖြေမရဘူးဆိုပြီးဘာမှမလုပ်ဘဲစောင့်နေနေဆိုရင်လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေပိုဆိုးလာမှာဖြစ်ပြီးတော့ရခိုင်ရင်းနဲ့ပတ်သက်ပြီးနောက်ဆုံးအဖြေချနိုင်မှုအတွက်လက်တွေ့ကြကြလှုပ်ဆောင်မှာဒါဌာနေတံပိုးရေးအတွက်အခြေအနေတွေဖြစ်လာမယ်လို့ပြောပါတယ်။ဒါကြောင့်ကုလသမဂ္ဂအဖွဲ့အစည်းတွေအပါအဝင်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးကဒီလုပ်ငန်းစဉ်နောက်မပြောင်းမနေရှေ့ဆက်သွားအောင်ပါဝင်ကူညီရမှာဖြစ်ကြောင်းလည်းပြောတိုက်တွန်းပြောကြားခဲ့တာပါ။ရွှေကြားဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေကိုပြန်ပြီးလက်ခံတယ်လို့ပြောကြားထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ရောကုလသမဂ္ဂအဖွဲ့အစည်းတချို့နဲ့ပါလက်တွဲပြီးဆောင်ရွက်နေတာလည်းဖြစ်ပါတယ်မှတ်ခွန်းနေ။